အမေရိကန်လို့ Boeing 737မျိုးစားဂျက်လိုင်းယာဉ်ပြန်တမ်းမှုကိုရပ်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။ Ethiopia နိုင်ငံ Addis Ababa မြို့တော်မှာမကြာသေးမီကပြက်ကျပြီးလူပေါင်း159ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ပြီးတဲ့နောက်ဒီဂျက်လိုင်းမျိုးပြန်တမ်းမှုရပ်ဆိုင်တဲ့အထင်ကရနိုင်ငံတွေထဲမှာ American ဟာနောက်ဆုံးနိုင်ငံဖြစ်ပါတယ်။ Boeing Company ဟာအင်မတန်ကောင်းမွန်တဲ့ company တစ်ခုဖြစ်ပေမဲ့လူတွေရဲ့အဆက်လူညုံမှုကထိတ်တန့်အရေးကြီးကိစ္စဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ငါလာအတွင်းနှစ်ကြိမ်ပြတ်ကြပြီးလူပေါင်း350နီးပါးသေဆုံးခဲ့ရတဲ့ဒီ Boeing 737 MAX 8အမျိုးအစားလေယာဉ်ပျံသန်းမှုကိုကနေဒါနိုင်ငံဟာအင်္ဂါနေ့အစောပိုင်းကရဆန့်ခဲ့ပါတယ်။ဂျိုဒူကရရှိတဲ့အချက်အလက်သစ်တွေအရအခုတစ်ကြိမ်ပြတ်ကြပုံဟာပထမတစ်ကြိမ်ပြတ်ကြတာနဲ့ပုံစံချင်းတူနိုင်ွယ်ရှိတဲ့အတွက်ပျံသန်းမှုရဆိုင်ဖို့ဆုံဖြတ်လိုက်ရတာဖြစ်တယ်လို့ကနေဒါသတိပို့ဆောင်ရေးဝန်ကြီး Mark Carno ကဆိုပါတယ်။ Ethiopia လေယောင်ခရီးစဉ်အမှတ်302မပြတ်ကြခင်လေယာဉ်မှုသတင်းပို့ခဲ့တဲ့ပြဿနာမျိုးမကြသေးမီလပိုင်းအတွင်းအမေရိကန်လေယာဉ်မှုတွေလည်း၅ကြိမ်မကသတင်းပို့ခဲ့ဘူးဖြစ်တယ်လို့သိရပါတယ်။ပြည်တွင်းပြည်ပဖိအားတွေကြုံခဲ့ရပေမဲ့ Boeing Company အကြီးအကဲကလုံခြုံစိတ်ချရပါတယ်လို့တယ်လီဖုန်းဆက်ပြီးပြောကြခဲ့တဲ့အတွက် Donald Trump ဟာဒီလေယာဉ်ပြန်သန်းမှုကိုရမဆိုင်ပဲတင်းခံနေကြတာပါ။ Boeing Company ဟာ Trump ရွေးကောက်ပွဲမဲဆွယ်စဉ်တုန်းကရမငွေထက်ဝင်လှူဒါန်းခဲ့ပြီးအမေရိကန်အစိုးရအတွက်အဓိကလှုပ်ဆောင်နေတဲ့စစ်ဘက်ကျူးဆောင်ကော်မတီတစ်ခုလည်းဖြစ်ပါတယ်။